ကျွန်တော်ဒီဘက်ပြောချင်တဲ့စကားကတော့ဗျာဒီနေ့ဗမာပြည်မှာတပီလုံးမှာပွဲလို့ရိုက်နေတဲ့ဆရာတော်ဦးဝီရသူနဲ့တိုင်းမိတ်စင်းရဲ့ရေးသားချက်တည်းရဲ့ပြဿနာပဲဖြစ်ပါတယ်တိုင်းမိတ်စင်းရဲ့ဒီအရေးသားပေါ့ဗျာအဲ့ဒါကိုကျွန်တော်သိပြီးတော့လက်မခံနိုင်ဘူးဗျမကြိုက်ပါဘူးဘာဖြစ်လဲဆိုတော့ဒီဟာဗုဒ္ဓဘာသာတစ်ခုလုံးကိုနော်ဉာဏ်ဖုံးအစ်တက်ပြလိုက်တယ်လို့ကျွန်တော်ယူဆတယ်ဗုဒ္ဓဘာသာဆိုတာဉာဏ်ဉာဏ်နဲ့တရားနောက်တော့သီခံနဲ့တရားဘယ်တော့မှသူများကိုအကျံပေးတယ်သူများကိုစော်ကားတယ်ဆိုတာမျိုးရှိခဲ့တယ်ဘာသာမှမဟုတ်ပဲဟုတ်တို့တော့ဥရိယသူကိုယူရတယ်ဆိုပြီးတော့ဒီဗုဒ္ဓဘာသာအကျံဖဲ့ရဲ့ရုပ်ပုံလွားဆိုတဲ့ပုံစံနဲ့ရင်းတော့ဒါကျွန်တော်သိမပြောချင်ဘူးဘာလို့ဆိုတော့ဥရိယသူကလည်းပြင်းပြင်းထန်ထန်လုပ်ငန်းကြီးလုပ်ကြတဲ့သူ့ရဲ့ရည်ရည်ရဲ့ပြတ်သားမှုတွေလည်းရှိတာဆိုတော့ဒီလိုမျိုးကဒါထုံးတာမယ်ကိုကနေခက်ကြမ်းကြမ်းရည်ရည်ရင်တစ်ဖက်ကလည်းခက်ကြမ်းကြမ်းတုံ့ပြန်မှုတွေရှိမှာပဲဒါမျှော်လင့်ရမှာပဲတိုင်းမိတ်ကလေးရဲ့ရည်သားချက်တစ်ခုလုံးကိုကျွန်တော်နှစ်မျိုးပြောချင်တယ်တိဘုရားသာအကျံဖွင့်မှုရဲ့မျက်နှာသာလို့ဆိုရင်တော့ကျွန်တော်လက်မခံဘူး။ဒါဘာသာရေးကိုစော်ကားတယ်ဘာသာရေးကိုဆန့်ကျင်တယ်လို့ကျွန်တော်ပြောနေပါတယ်။သို့တော့ဘုရားဘာသာရေးအကျံဖွင့်မှုရဲ့ရုပ်ပုံလွားလို့ဆိုရင်တော့ဒါဥရသူပြတိုက်ကြခိုက်ကြတယ်ဥရနဲ့သဘောထားကွဲတယ်ဥရသူရည်ရည်ကြဲတယ်သူ့ဘက်ကပြင်းထန်တဲ့ရည်ရည်ရင်းနဲ့တုံ့ပြန်တာဖြစ်တယ်လို့ပဲကျွန်တော်ပြောနေပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျက်ခဏတွေကဘာတွေပေါ်လာလဲဆိုတော့ဒီအမျိုးသားရေးဝါဒတွေရဲ့ဘက်ကပေါ်လာတယ်။ဆိုတော့ဗျာဆရာတော်ဦးညာနိတရနော်ဒီလိုဆရာတော်ဘုရားကြီးဆိုရှင်ဒါကျွန်တော်ဘာပဲပြောပြောဗမာပြည်မှာဘာသာရေးနဲ့ပတ်သက်ပြီးတကယ်ကောင်းတော်ပုဂ္ဂိုလ်ကြီးတကယ်ပြောနိုင်ဟောနိုင်လူတွေကိုတရားပြနေတဲ့ပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးကဘာလဲဆိုလို့ရှိရင်ဟေ့တို့ဟာအမျိုးသားရေးဝါဒကိုကန့်ချွတ်ရမယ်အမျိုးသားရေးဝါဒဒါလင်တို့ရဲ့လက်သုံးဖြစ်ရမယ်အဲ့တော့ကြံတဲ့ဟာတွေအကုန်လုံးကကဘာမှာဘာတွေပဲစဉ်းစားစဉ်းစားနေတယ်တို့အမျိုးသားရေးဝါဒတို့ရဲ့အမျိုးသားအကျိုးစီးပွားကိုတော့ကန့်ချွတ်ရမယ်ဆိုတဲ့စကားတွေပေါ်လာတယ်အဲ့တော့ဘာဖြစ်လဲဆိုတော့အမျိုးသားရေးကိုအခြေပြုတယ်တရားတွေပေါ်လာတယ်သဘောထားတွေပေါ်လာတယ်အဲ့တော့ဒီမျိုးသားရေးဆိုတာအဓိကဆိုတာကဘာသာရေးရှုထောင့်မှပဲကြည့်ကြည့်လူမျိုးရေးရှုထောင့်မှကြည့်ကြည့်နိုင်ငံရေးရှုထောင့်မှကြည့်လည်းမကြိုက်ဘူးမကြိုက်ရင်တော့ဆိုဆက်အာဏာရှင်တွေကဆိုလို့ရှိရင်ဟဲ့လားဘာမှပြန်ထုံးရမယ်နိုင်ငံရေးဒီပြည်လေအမျိုးသားနိုင်ငံရေးဘာညာဆိုလို့လျှောက်ပြောတယ်ဒါတွေကနာဇီတွေလည်းဒီတိုင်းပဲပြောတာပဲနောက်ကဘာပေါ်မှာရှိတဲ့ဟဲ့လားဒီဖက်စ်တီလည်းဒီတိုင်းဒီစကားမျိုးပဲပြောခဲ့တာပဲဒါမဲ့အဲ့ဒီအချိန်မှာပဲတစ်ဖက်မှာလည်းဘာတွေပေါ်လာလဲဆိုတော့လူခွေဆိုတဲ့ကိတ္တရီပေါ်လာတယ်။ဥမာဥရိယသူတို့ကပြောကြဆိုကြတယ်လောက်ကင်နေတာတွေဟလာဆိုပါလားအဲ့ဒီကတခုဆိုလို့ရှိရင်အခုမျိုးဆောင်ဥပဒေဆိုတာမျိုးပေါ်လာတယ်။မျိုးဆောင်ဥပဒေဆိုတာဆိုတော့ဘာလဲဆိုလူခွေအခြေခံပုံမှာတီးပြီးတော့ဟလာစကန့်ဝတ်တဲ့လူအများကြီးပေါ်လာတယ်။ဆိုပါတော့ဗျာ
ဒီမှာ
ဦးရဲ့စကလုံးအရာဆိုလို့ရှိရင်မျိုးဆောင်ဥပဒေတို့ဘာလို့ဆိုတာဗမာမျိုးကြီးဘာသာကြမ်းနဲ့ဟလာထီမြန်လက်ဆက်ချင်းပြုခြင်းတို့ကန့်တတ်တဲ့ဟာချုပ်ချယ်တဲ့ဟာဓာမျိုးတွေဟာမလုပ်သင့်ဘူးလို့သူတို့ကယူဆတယ်။ကန့်လက်ကန့်ဝတ်တယ်။ဘာဖြစ်လဲဆိုတော့ဒီအိမ်အောင်ပြုခြင်းဆိုတဲ့ကိစ္စလူတူးချင်းရဲ့ရွေးချယ်ခွင့်သာဖြစ်တယ
်ဒီမှာ
တို့ဟိုမှာတော်အောင်စန်းစုကြည်လို့ကျွန်တော်ရဲ့အမျိုးသားတော်ကြီးဖွဲ့ချုပ်ဥက္ကဋ္ဌလူပုဂ္ဂိုလ်မျိုးရတယ်ပါဝင်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားပေးလာတယ်ဘာလဲဆိုရင်ဒီအမျိုးဆောင်ဥပဒေကိုစဉ်းစားတဲ့အခါမှာဒါရီယာတရားဥပဒေဘုံတွေကလည်းမရှိဘူးဗမာဥပဒေမှလည်းမရှိတဲ့ဟာဘုရားဘာသာတရားတော်နဲ့အရာလဲဒါရီကန့်သက်ချက်ဒီပါတယ်မရှိဘူးဘာဖြစ်လို့ဆိုတော့တရားတော်ထဲမှာကိုကျွန်တော်တို့ဘာသာကြမ်းနဲ့လက်ထပ်တာလူမျိုးကြမ်းနဲ့လက်ထပ်တာဒါရီနဲ့ပတ်သက်ပြီးတော့လည်းဘာသာတရားကလည်းဘာမှကန့်သက်ချုပ်ကြီးကန့်ဝဲထားတယ်မရှိဘူးသူရဲ့တူရင်းဆုံးမြတ်ကြပဲဒေါ်အောင်ဆန်းစုကြည်ရဲ့ဇူရတော့လူခွေကိုကြည့်ရမလို့ပဲအမျိုးသမီးရဲ့အခွင့်အရေးဆိုတာလဲကြည့်ဖို့လိုလိမ့်မယ်ဆိုတာကိုပြောလာတယ်အဲ့တော့ဘာဟုတ်ပြလဲဆိုတော့ဒီဥိဒါသူတို့လောက်ကင်တဲ့ကိစ္စတွေဟလာတုံးနဲ့တိုင်းမိတ်စင်းတို့ရေးတဲ့ကိစ္စမျိုးတွေနဲ့ဆက်နွယ်ပြီးတော့ကျွန်တော်တိုင်းပြည်မှာလည်းအမျိုးသားရေးဝါဒတွေဟလာပဲရေးကြည့်တယ်၎င်းထောင်ထားရတယ်ဟဲ့လားဒါဟုတ်ပဲလေတိလမောင်တန်းနဲ့အနေထားတွေရောက်လာမယ်။နောက်ကိုဘလောက်ဒီပောက်ွဲလာမယ်ဆိုတာမသိဘူး။တရားတစ်ခု။တစ်ဖက်ကလည်းဘာပဲပြောပြောကမ္ဘာနဲ့အဝန်ကျွန်တော်စူးစားအထုတ်ဥတီရှိရှိနေတဲ့လူခွေစက်ကြီးသားလည်းပေါ်လာတယ်။လူခွေဆိုတာလည်းကျွန်တော်ဖို့ဗမာတွေဖို့ကဆန်းတဲ့စကားမဟုတ်ဘူး။ဟဲ့လားကျွန်တော်တို့ကိုယ်တိုင်ဟဲ့လားလုံခဲ့တဲ့နှစ်ပေါင်းများစွာကိုတည်လူခွေဒီပုံကအခြေပြုပြီးတော့ကျွန်တော်တို့လှုပ်ရှားခဲ့တယ်လို့ကျွန်တော်ပြောလို့ရပါတယ်။အဲ့တော့ဒီတိုင်းသာကျွန်တော်တို့တရားထားမယ်ဆိုရင်မတိုင်းမိရင်းတို့ရည်ရနဲ့ပတ်သက်ပြီးတော့နော်ဥရသူဘက်ကတုံ့ပြန်မှုတွေနဲ့ပတ်သက်လို့ကြည့်မယ်ဆိုရင်ဒါရီယာကလုံးလူရီကြားထဲမှာပြင်းထန်တဲ့လူစားတွေပေါ်လာမယ်ဆိုတာဒါတည်ကြတယ်နှစ်ဖက်ရန်လိုမှုတွေကကြီးမားမားကြီးကိုပေါ်တော့မယ်နော်အကောင်းကြီးဒီအချိန်လေးကျွန်တော်ကမပြောချင်ပါဘူးဒါရီယာတိုင်းပြည်ရဲ့အုပ်ချုပ်နေတဲ့ပုဂ္ဂိုလ်များရဲ့တာဝန်လည်းဖြစ်တယ်တရားဥပဒေစိုးမိုးရေးတို့ဘာလို့ရဲ့ပြဿနာတွေလည်းဖြစ်တယ်ဘာသာရေးကောင်းတော်များရဲ့ညှိနှိုင်းမှုလားပြည်သိမှုတွေပုံမှန်လဲအများကြီးတည်လိမ့်မယ်လို့ယူဆတယ်တွေ့ဒီကိစ္စတွေကိုလည်းကျွန်တော်ကဘေးကရက်ကြီးလို့ကြီးနိုင်တယ်ဒါမှမဟုတ်ကျွန်တော်တည်ကြတာတခုဘာသွားမြင်လဲဆိုတော့ဂျားရဲကမိသားဘင်းကိုသွားမြင်တယ်ခင်ဗျမိသားဘင်းဆိုတာဘာလဲဆိုတော့လူတွေကတဖြည်းဖြည်းနဲ့ဘလို့ဖြစ်လဲဆိုတော့ကိုယ့်ရဲ့ယူဆတွေကိုမပြောဘူးမဆိုဘူးဖြစ်လာမယ် နောက်တစ်ခါလူလူကိုဟလာပြန်ပြူးကြီးတာနေတဲ့စာနေစင်းနေပါနဲ့ဒီလိုပါလာကြီးနဲ့ပတ်သက်ပြီးတော့ဗဇမဟာဝန်တဲ့အနေထားမျိုးကိုယ့်ကိုဟလာစင်စာဖြတ်တဲ့အနေထားမျိုးဖြစ်လာမယ်အဲ့ဒီလိုဆိုရင်ဘာဖြစ်မလဲဆိုရင်နောက်ဆုံးမိကြတဲ့ခါကျတော့ဂျားရဲကမြေစာပင်လိုဖြစ်မဲ့ကိစ္စလူလူဖို့နာပိတ်မျက်စိပိတ်အနေထားမျိုးရောက်သွားမယ်တစ်ဖက်ကလည်းလွတ်လပ်စွာရည်တော်ဝင်တော်လို့ဆိုတာတွေကအများကြီးယောပါသွားတော့မယ်လို့ကျွန်တော်ကထင်ပါတယ်။အဲ့တော့အဲ့လိုအခြေအနေမျိုးမှာဟာအစိုးရတို့ဘာလို့ဆိုတာဒါထင်းထင်းသိသိလို့ဘုကောင်းနေကိစ္စလို့ကျွန်တော်ယူဆတယ်။အဲ့ဒီမှာအဲ့လိုမဟုတ်ဘဲနဲ့အစိုးရကနေပြီးတော့ယူလိုက်တဲ့တည်းနေသူတိုင်းပြည်ကိုပိတ်ပင်နေစွာမျိုးလုတ်တဲ့ခါကျတော့ဒါကကျွန်တော်ထင်တယ်အစိုးရကဘယ်လိုက်တဲ့သဘောမျိုးသုံးမလို့ချင်းလဲပြဿနာကိုဂျားရဲကဖြန်ပြေးပြီးတော့ဟာလားတင်တယ်လျှောက်ပတဲ့ပုံစံနဲ့တရားဝင်စုံမွေးတို့ဟာလို့ဆိုတာမျိုးလုတ်ကင်မှုအစားတစ်ဖက်ကနေဝင်ရပြီးတော့မိလောင်ရလီပင်သဘောမျိုးတွေလုတ်တယ်ဆိုလို့ရှိရင်တိုင်းပြည်မှာပို့ပြီးတော့ဒီပြဿနာတွေကကြီးထွားတယ်ကြီးထွားလာမယ်အဲ့ဒါကိုကျွန်တော်အနေနဲ့ယူဆတာတော့အကောင်းဆုံးဖြေရှင်းမှုနီးလာပါလဲဆိုတော့ပုံမှန်လင်းလင်းနဲ့ဟလာချွင်းနေအောင်ပြောဆိုနေအောင်ဖွင့်ပြရမယ်နော်တိုင်းပြည်ဒီမကောင်းမှုဆိုရင်တိုင်းပြည်ကတည်းကဝေမာရမယ်ပြစ်တင်ရမယ်လူလလပြောဆိုချွင်းနေဝင်ကိုပြရမယ်ဖွင့်ပြရမယ်တိုင်းပြည်ကတည်းကလူတွေဖတ်လို့ဘာဖြစ်လဲဘာမှမဖြစ်ဘူးဒီခေတ်မှာအင်တာနက်တို့ကတော့ဆိုတာဒီပုံလုံးပေါ်နေပြီ။ဘာဖြစ်လို့ဝင်လင်းစွာညှဉ်းခုမှုဆွေးနွေးမှုဘာလို့ခွင့်မပေးနိုင်မှာလဲ။ဟလာအခုဘာသာတရားပုံလုံးညှိနှိုင်းရေးအတွက်ဆိုပြီးတော့နှိုင်းဆောင်ရမှုတွေတောင်လုပ်နိုင်သေးတာ။အဲ့ဒီဘာသာတရားတစ်ခုပေါ်မှာအခြေတည်ပြီးတော့ပေါ်လာတဲ့ညှဉ်းမှုခုမှုတွေအပြတ်တနာတွေကိုဘာဖြစ်လို့ပိတ်ပင်တဲ့နည်းနဲ့ဖြေရှင်းမလဲ။နှိုင်းလိုက်တဲ့နည်းနဲ့ဘာလို့မဖြေရှင်းနိုင်ရမှာလဲ။ဒါကိုကျွန်တော်ပြောချင်ပါတယ်။အဲ့တော့ကျွန်တော်တို့ကဒီကိစ္စတွေရောက်အလားအစိုးရကင်တွေမှုတွေပြင်းထန်လောက်ကြီးတဲ့အတွက်ဘာတွေပေါ်လာမလဲဆိုလို့ရှိရင်ဥမာအခုပဲကြည့်လေတိုင်းမြေကလေးကိုဖြန့်ပြူးနေတဲ့အင်းဝါကဖြန့်ပြီးလုပ်ငန်းလုပ်ရမျိုးအခုတော့တရတော့တပတ်ကိုပိတ်ပြင်မယ်အဲ့လိုဆိုရင်ဟာစာနေစင်းထုတ်ဝေတဲ့လူကကြီးသားတယ်အဲ့ဒါအဲ့ဒါကိုဖြန့်ကြည့်တဲ့လူကဖြန့်ရမယ် तू ကရောင်းသမားပဲ तू နဲ့ဘာမှမဆိုင်ဘူးအဲ့ဒီလူမျိုးကတော့ဝင်ပြီးတော့ तू ကပိတ်ပြင်တဲ့ဟာမျိုးလုပ်လာတယ်အဲ့လိုသာဆိုရင်နောက်ကိုကြားရရမဆိုင်တဲ့လူတွေလည်းဝင်ပါကြလေဦးမယ်အဲ့လိုဆိုရင်ဘာဖြစ်လဲဆိုတော့နောက်ကျစာအုပ်ဒီပုံမီးရှိုးတဲ့ဟိသတို့ကဒါမျိုးတွေပေါ်လာလိမ့်မယ်အဲ့ဒါတွေကကမ္ဘာတော်ဝင်မှာလုပ်ခဲ့တဲ့နှစ်ပေါင်း80 80ကစပြီးတော့ဒီနာဒီဂျာမနီတို့ဘာလို့အာနာရှင်နိုင်ငံတွေမှာပေါ်ပေါက်ခဲ့ဘူးကြီးအဲ့တော့ဒီလိုကိစ္စမျိုးတွေအတွက်ဆိုရင်ကျွန်တော်တို့ဗုဒ္ဓဘာသာရဲ့ဟလာခွင့်လွှတ်ခြင်းတင်းကြီးခံခြင်းဆိုတဲ့တရားတွေဘယ်ရောက်ကုန်တော့မလဲအဲ့လိုဆိုလို့ရှိရင်တိုင်းပြည်တွင်းမှာရှိတဲ့ညွတ်ပြတာတဲ့ညဉ့်ညံ့တဲ့သဘောကျွန်တော်ဘယ်လောက်ရနိုင်တော့မလဲဗမာတကားလည်းရှိပါလေနော်ဆရာတော်ကြီးမိကြတဲ့စာညဉ့်ညံ့ရေးကိုလူကြီးညဉ့်ညံ့ရေးကိုယူချေကြနော်အဲ့ဒီလိုပဲကျွန်တော်တို့ဟာကျွန်တော်တိုင်ပြည်မှာဟလာစာနေစင်းလောလတ်ခွင့်ဒီအပါဝင်လူလူချင်းစီရဲ့လွတ်လပ်ခွင့်နော်အဲနံပါတ်လူအဖွဲ့စီရဲ့လွတ်လပ်ခွင့်လူမျိုးတိုင်းရဲ့လွတ်လပ်ခွင့်ဘာသာတရားတွေရဲ့လွတ်လပ်ခွင့်ကိုလိုရင်းလွတ်လပ်ခွင့်ကိုယူချရမှာပဲလွတ်လပ်ခွင့်ကိုကျင့်သုံးကြရမှာပဲလွတ်လပ်ခွင့်ကိုပိတ်ချင်းတားချင်းစီးချင်းဆိုတဲ့အလုပ်တွေကိုဖယ်ရှားမှာမြင့်ပြရမှာပဲလို့ကျွန်တော်ပြောချင်ပါတယ်အဲ့ဒီစကားနဲ့ပဲကျွန်တော်ဒီပတ်ကျွန်တော်စကားကိုညီကုန်းထုတ်ပါတယ်ခင်ဗျ